အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK အဗ်ဒူမူမန်တို့တနင်္လာနေ့ကဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးမြန်မာအရေးကိုလည်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တသန်းကိုဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကြီးကြီးနဲ့ဆက်ပြီးတော့လက်ခံထားတဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးကျူးပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အော်တဂူးစ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့အတိုင်းဝိုင်းတွေကိုထောက်ပံ့မှုတိုးလာရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်မယ်အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးကဆွေးနွေးခဲ့ပြီးမြန်မာနိုင်ငံတွင်းကအခြေအနေတွေအရင်းခံအကြောင်းရင်းတွေဖြည့်ရှင်းရေးကိုလည်းဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေဆန္ဒအလျောက်ဌာနေပြန်နိုင်မဲ့လိုအပ်တဲ့အခြေအနေမျိုးကိုမြန်မာဘက်ကဖန်တီးပေးရမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်ပြဿနာပြည်လည်ရေးကမြန်မာအပေါ်မှာမူတည်နေတယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအလေးထားပြောဆိုခဲ့ပါတယ်။စီးပွားရေးလုံခြုံရေးတွန့်မြင့်ဆောင်ရွက်ဖို့နောက်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဒုက္ခသည်ဌာနေပြန်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ဆောင်ရွက်ခဲ့ပေမဲ့မအောင်မမြင်ဖြစ်နေစေပါ။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသလိုဒုက္ခသည်တွေကိုလည်းဥပဒေနဲ့စီးစစ်ပြီးမှနိုင်ငံသားပြေးမယ်လို့ပြောထားတာပါရိုဟင်ဂျာဒုက္ခသည်တွေကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်အမှတ်ကမ်းချက်ပြီးမှဌာနေပြန်မယ်လို့ပြောဆိုနေတာဖြစ်ပါတယ်